Welcome to the Voice of America in Burmese.
ပြန်ပောင်းကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အစံကနေ2022ခုနှစ် January 29ရက်စနေနေ့ညပိုင်းမှာမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ1925 30နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံနဲ့ပြပါခင်ဗျာပညာတော်စီစဉ်ဘူးကတော့ကျွန်တော်ရန်နိုင်ပါစနေညပိုင်းထိတ်တန့်ရောက်တဲ့နေ့မှာတော့မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ပုံများမလာအောင်နဲ့တည်ရင်းစစ်ဖြစ်မလာရေးတို့ဟာလုံခြုံရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမကပြောပါရယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးရေးကိစ္စဆွေးနွေးဖို့အာဆီယံနိုင်ငံသားဝင်ကြီးတွေနောက်လာမှစီးဝေးကြမယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့ပြောပါရယ်ယူကရိန်းနိုင်ငံကီယက်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့ဘယ်လာရုစ်နယ်စပ်ကိုစီးရဲလက်ချက်မှုဆိုပြီးတော့ရုရှားကတက်တည်ပို့လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ရပြီးတဲ့နောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခင်းပဲနဲ့ရိတ်ကျနေလဲလည်းညစ်ဘလိတ်တိုင်း
အတော်ရင်တဲ့အချိန်မှာလမ်းတော်ရောက်တော့မိုင်းနေပြီချိန်ရ8နာရီလောက်ဖြစ်မယ်ဆိုင်ကြီးတို့စီးပါတယ်တစ်ခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလည်းတော့မသိဘူးတွေ့လည်းမတွေ့ဘူးကြုံလည်းမကြုံဘူး
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းကဒေသခံရွာသားတို့ဖြောသွားတာဖြစ်ပါတယ်ဒီကြောင်ကိုအပတ်စဉ်ဒုသအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်တပည့်ဥတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တကဘာအစီအစဉ်ပါဝင်တပတ်နဲ့ထိတ်တန်းရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီကြောင်နဲ့မတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မောင်ငင်မောင်အကြမ်းဖက်လို့ရက်ပြီးပူများမလာအောင်နဲ့ရည်ရင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးကတောက်ကြနေမှာပြောပါရယ်ကုလသမဂ္ဂလူမျိုးရေးကောင်စီမှာတောက်ကြနေကလုပ်ခဲ့တဲ့မြမအရေးတကပိတ်စည်းဝေးပဲပြီးတဲ့နောက်တရုတ်တမ်မတ်ကြီးတိုင်ကျွန်းကသတင်းထုတ်တွေကိုအဲ့လိုပြောခဲ့တာပါအဲ့ဒီစည်းဝေးမှာရှေ့တော်ဆရာနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖက်ဆိုခွန်းနဲ့ကုလသမဂ္ဂဒူမူချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့ကမြန်မာအရေးတင်ပြခဲ့ကြပါရယ်မြန်မာနိုင်ငံမှာအခြေအနေတည်ငြိမ်လောက်အောင်အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတွေဆက်ပြီးကြိုးပမ်းအားထုတ်သွားနိုင်မယ်လို့သူမျှော်လင့်ကြောင်းတမ်မတ်ကြီးဂျွန်းကပြောပါရယ်အာဆီယံအထူးကိုယ်စားလှယ်ဝန်ကြီးဆိုခွန်းကလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့နောက်ခံသမိုင်းကြောင်းတမူထူးခြားတဲ့နိုင်ငံရေးဖွဲ့စည်းတည်ဆောက်ပုံနဲ့စစ်ဖက်ပါဝင်တဲ့အခက်အခဲကိုနားလည်ရမှာဖြစ်ကြောင်းအဲ့ဒီပေါ်အခြေခံပြီးတော့တာမိမိတို့အနေနဲ့အခြေတစ်ခုကိုရှာနိုင်မှာဖြစ်တယ်လို့ပြောခဲ့ပါတယ်။နိုလင်းဟီဇာကိုကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်ခန့်အပ်တဲ့ပေါ်ပြည်ထောင်နိုင်ငံကကြိုဆိုတယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။မြန်မာအရေးအဓိကသက်ဆိုင်သူတွေနဲ့နိုလင်းဟီဇာကဆက်သွယ်ပြောဆိုနေပြီးမြန်မာနိုင်ငံကိုလာရောက်ခွင့်ရဖို့ပန်ကြားထားကြောင်းသူဖြစ်အောင်လုပ်နိုင်မယ်လို့မျှော်လင့်ကြပါစို့ဆိုပြီးပြည်ထောင်တမ်မတ်ကြီးဂျန်ကျွန်းကပြောသွားပါတယ်။အထူးကိုယ်စားလှယ်ဟီဇာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှာဖြစ်ပေမဲ့ဒက်ခံနိုင်ပွဲကောင်းမွန်တဲ့သတ်မှတ်ချက်ရှိရမယ်လို့ပြည်ထောင်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ်မတ်ကြီး James Karyuki ကပြောပါရယ်လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီတဲ့ကဏ္ဍတွေကိုထင်ဟမဲ့ထုတ်ပြန်ချက်တစ်ခုထွက်လာဖို့လှုံ့ဆော်နေတယ်လို့လည်းဒုတမ်မတ်ကြီးကပြောပါရယ်လူမျိုးရေးကောင်စီအနေနဲ့ဒီကနေ့ကြားခဲ့ရတယ်လို့ပဲအာဏာသိမ်းမှုမတိုင်ခင်ကအသက်ကအကူအညီအရေးပေါ်လိုအပ်သူလူပေါင်းတပန်းရှိခဲ့တာကနေအခုဆို14တန်းဖြစ်နေပါပြီလို့ဒုတမ်မတ်ကြီးကာရီယူကီက AP သတင်းဌာနကိုပြောပါရယ်ဒီအခြေအနေဘိုးဘီကြာရှည်လာတဲ့အမျှပိုဆိုးလာပါလိမ့်မယ်လူသားစာနာမှုအကူအညီတွေစစ်ဖက်ကပိတ်ဆို့ထားတာကိုရပ်ပစ်ဖို့လိုပြီး၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးသူတို့ကိုယ်တိုင်ပေးထားတဲ့ဂရိကဝတ်အတိုင်းစလုပ်ရပါမယ်နောက်ထပ်နှောင့်နှေးကြံ့ကြောက်မှုမရှိကြတော့ပါဘူးလို့ဒီတိန်ဒုတမ်မတ်ကြီး James Karyuki ကပြောပါရယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးကိစ္စဆွေးနွေးဖို့ရှေ့တော်ဆက်နိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေနောက်လာမှစီဝေးကြမယ်လို့အာဆီယံရဲ့လက်ရှိအလှည့်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီကနေ့ပြောပါရယ်အာဆီယံနိုင်ငံသားရဲ့ဝန်ကြီးအစည်းအဝေးကိုဒီလတွင်ကျင်းပဖို့အစောပိုင်းကစီစဉ်ခဲ့ပေမဲ့ဝန်ကြီးတို့ကတက်ရောက်ဖို့အခက်အခဲရှိတယ်လို့ပြောခဲ့ကြတာကြောင့်အစည်းအဝေးကိုရွှေ့ဆိုင်းထားတာပါအခုတော့ဖေဖော်ဝါရီ16ရက်နဲ့18ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားပါရယ်အာဆီယံကူကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖက်ဆိုခွန်းမြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဝန်ကြီးဆိုခွန်းရဲ့အဓိကဦးစားပေးလုပ်ငန်းတွေက ဒီနေ့ကျွန်တော်တို့ကလည်းအာဆီယံနိုင်ငံသားတွေကိုအားလုံးသဘောတူထားတဲ့၅ချက်ပါပုံသဘောတူညီချက်ကိုအကောင်အထည်ဖော်ရေးပြည်သည်အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့လာမယ့်အစည်းအဝေးမှာဆွေးနွေးသွားမှာကြတဲ့လို့ကမ္ဘောဒီးယားနိုင်ငံသားထံကထုတ်ပြန်ချက်မှာပါရှိပါတယ်။ လာအိုနိုင်ငံမှာမက်အမ်ဖက်တမင်စီဗာ32ထောက်တန်းကိုဖမ်းမိလိုက်တယ်လို့ကုလသမဂ္ဂမူရစီဝါနဲ့ရာဇဝမှုဆိုင်ရာယူ UNODC ကဒီကနေ့ပြောပါတယ်။ဒါဟာလာအိုနိုင်ငံမှာမူရစီဝါဖမ်းမိသမျှဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီလောက်ပမာဏတစ်ခါမှဖမ်းမိသေးပါဘူးလို့ လာအိုမြောက်ပိုင်းဘူကီယိုပြည်နယ်မှာပဲအခုထပ်ပြီးဖမ်းမိတာပါ။လာအိုနိုင်ငံဟာမြန်မာထိုင်းတို့နဲ့နယ်နိမိတ်ချင်းပြည်စပ်နေတဲ့ရှေ့ဒရီဂန်ဒေသမှာပါဝင်ပြီးအခြေတော်အစဒေသမူရစီဝါလမ်းကြောင်းမှာအဓိကအချက်ချာနေရာတစ်ခုဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်-19ကာကွယ်ရေးနယ်စပ်ဒေသမှာကင်းလက်စောင့်ကြပ်တာပြီးတိုးမြင့်လှုပ်ဆောင်နေကြကြောင်းမြန်မာနိုင်ငံရှမ်းပြည်နယ်ကနေတဆင့ ိုင်သွားပြီးမက်မူရီစေဝါထုတ်လုပ်မှုမကြုံစဘူးမြင့်တက်လာတဲ့အချိန်ပိုဆိုးလာနေတယ်လို့တွန်းကျင်သူတွေကပြောပါတယ်။ဒါ့အပြင်ရောင်းရီစိုးမှုမှုကင်းမဲ့နေတာကြောင့်မက်စေဝါထုတ်ဖို့လိုအပ်တဲ့ဓာတုပစ္စည်းတွေတရုတ်နိုင်ငံကနေမြန်မာနိုင်ငံနဲ့အများအပြားအထင်အကွက်မဲ့ဝင်နေတာနဲ့အတူမက်စေဝါထုတ်တဲ့နေရာတွေစိတ်ကြိုက်လုံနိုင်မှုတကယ့်အခြေအနေကောင်းဖြစ်နေတယ်လို့ AFP သတင်းမှရေးထားပါတယ်။ယူကရိန်းနိုင်ငံကီးဗ်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့အင်းနီချင်းဘယ်လာရုစ်နိုင်ငံနေဆန်နားမှာစီရေးလေးချင်းဖို့ဆိုပြီးရုရှားကတပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့ထားပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မဲ့အလားအလာကြောင့်တင်းမာမှုမြင့်မားနေချိန်မှာပဲယူကရိန်းနယ်စပ်ပတ်လည်မှာအရင်ပို့ထားပြီးသားရုရှားတပ်ဖွဲ့ဝင်ခန့်မှန်းကြီးတသိန်းပတ်ဝန်းကျင်အပြင်အခုထပ်ပြီးတော့တပ်ဖွဲ့ဝင်တွေပို့ထားတာပါ။ဖေဖော်ဝါရီလ10ရက်နေ့ကနေ20ရက်နေ့ထိလုံးမဲ့ဘယ်လာရုစ်နိုင်ငံနဲ့ပူးတွဲစီရေးလေးချင်းမှုဟာမာမိတ်တပ်ဖွဲ့တွေကြောင့်ပူပေါင်းဆောင်ရွက်မှုကိုလေ့ကျင့်ဖို့ယူရတယ်လို့တပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့တာကိုရယူထားတဲ့ဗီဒီယိုနဲ့အတူပူးတွဲထုတ်ပြန်ချက်ထဲမှာရုရှားကာကွယ်ရေးဌာနကပြောထားပါဗျ။အခုလိုရုရှားတပ်ဖွဲ့တွေယူကရိန်းနယ်စပ်ကိုထပ်ပြီးပို့တာကြောင့်ယူကရိန်းနိုင်ငံအနီးရုရှားရဲ့စစ်ရင်အားပိုကောင်းလာပါတယ်။ယူကရိန်းနိုင်ငံကိုကြီးကျော်တိုက်ခိုက်ဖို့ရည်ရွယ်ချက်မရှိဘူးလို့ရုရှားကညှင်းထားပါတယ်။ဒါပေမဲ့လည်းယူကရိန်းကမှမဟုတ်ဆိုဗီယက်ပြည်တော်စုဝင်ထိခဲ့တဲ့တခြားနိုင်ငံတစ်ခုခုကိုမြောက်အတ္တလန္တိတ်စာချုပ်နေတိုးစစ်မှမိတ်အဖွဲ့တွေမထည့်ဘူး။ဒါမှမဟုတ်နေတိုးတပ်ဖွဲ့တွေနဲ့လက်နက်တွေကိုအဲဒီနိုင်ငံတွေမှာချမထားဘူးဆိုတော့စစ်အေးကာလလွန်လုံခြုံရေးဆိုင်ရာအာမခံချက်တွေကိုအနောက်နိုင်ငံတွေစီကနေရုရှားကတောင်းဆိုထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ရင်ပြင်းထန်တဲ့စီးပွားရေးတံတက်ယူယူမှုတွေကိုချက်ချင်းရင်ဆိုင်ရမယ်လို့အမေရိကန်နဲ့မာမိတ်တွေကရုရှားကိုသတိပေးထားပါတယ်။စီးရေးလေ့ကျင့်ဖို့ဆိုပြီးဘယ်လာရုစ်နိုင်ငံနဲ့ရုရှားတပ်ဖွဲ့တွေနဲ့စစ်လက်နက်တွေပုံနေတဲ့ပေါ်အနည်းကစောင့်ကြည့်နေတယ်လို့နေတိုးဖွဲ့တွင်မှုချုပ်ပျွန်စတိုတန်ဘတ်ကပြောပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ညာ92.25 kHz 17683ညာ92.32kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိတ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကိုဗစ်ကာကွယ်ဆေးကမ္ဘာတဝန်းဖြန့်ဖို့ပြတ်ကွက်ခဲ့တာကြောင့်ကူးစက်မြန် Omicron ပါဝင်ကိုဗစ်မျိုးကွဲသစ်တွေပေါ်နေရတာလို့နိုဘယ်ဆုရှင်တူပါဝင်သိပ္ပံပညာရှင်တွေကအပြစ်တင်လိုက်ပါတယ်။ဒီတိဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စီကိုဒီသိပ္ပံပညာရှင်ပေါင်း300ဆုပြီးစာရေးခဲ့ရမှာအခုလိုအကျိုးဆက်ကိုမစင်စားဘဲချမ်းသာတဲ့နိုင်ငံတွေလုပ်ခဲ့တာကြောင့်ကမ္ဘာပြည်သူတွေကျန်းမာရေးထိခိုက်သွားရခဲ့ပြီလို့ပြင်းပြင်းထန်ထန်ထောက်ပြလိုက်တာကို Telegraph သတင်းစာမှာဖော်ပြခဲ့ပါတယ်။ကမ္ဘာလူသန်းပေါင်း300000ကိုကိုဗစ်ကာကွယ်ဆေးမထိုးရသေးချိန်မှာဒီကာကွယ်ဆေးစံသက်ကိရိယာနဲ့ကုသဆေးတွေပေါ်ညာနာမူပိုင်းခွေရုပ်သိမ်းရေးပြည်ထိုင်နိုင်ငံအနေနဲ့ထောက်ခံပေးဖို့ကိုလည်းဒီကဘာကျော်သိပ္ပံပညာရှင်တွေကတောင်းဆိုလိုက်ကြပါတယ်။အခုလိုအချိန်မှာဆောင်းတွင်းအိုလံပစ်ကိုမဖြစ်မနေဆက်လုပ်နေတဲ့တရုတ်မှာလည်းအိုလံပစ်အားကစားသမားနဲ့အိုလံပစ်ဆိုင်ရာအရာရှိ19ဦးမှာကိုဗစ်ပိုးမနေ့ကထပ်တွေ့ခဲ့တာမို့အခုလိုအိုလံပစ်ဆိုင်ရာကိုဗစ်ကူးစက်ခံရသူပေါင်း36ဦးထိရှိလာနေပါပြီ။ကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံရသူပေါင်းသန်း390ကျော်လာပြီလို့ John Hopkins တက္ကသိုလ်ကထုတ်ပြန်လိုက်ချိန်မှာမြန်မာနိုင်ငံမှာလည်း Omicron မျိုးကွဲသစ်နောက်ထပ်ပြည်တွင်းကူးစက်နေမှုကိုသတိတိုင်းမှာဆက်တွေ့လိုက်ပါတယ်။ မြန်မာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဒီဘက်ကနေဝင်လာသူတွေကိုစစ်ဆေးခဲ့ရမှာပိုးတွေ့သူ82ဦးကိုမနေ့ကထုတ်ပြန်ခဲ့ရမှာပြန်ဝင်လာသူတမူးက48ဦးနဲ့ကလေးက20ဦးကနေတဆင့်ပြည်တွင်းအိုမီကရွန်ထပ်မံကူးစက်ခံရသူ3ဦးနဲ့နောက်တန်တရာလူနာ2ဦးမှာပါတွေ့ခဲ့ရလို့ထုတ်ပြန်ထားပါတယ်ခင်ဗျ။ထိုင်းပင်လယ်ကွေးရှိရေအောက်ရင်းနှီးပိုက်လိုင်းတစ်ခုယူစိတ်မှုကြောင့်ထိုင်းနိုင်ငံအစီပိုင်းကမ်းခြေတစ်ခုကိုကပ်ဘေးကျဒေသအဖြစ်ဒီနေ့ကြေညာလိုက်ရပါတယ်။ SPRC လို့တူကောက်ခေါ်တဲ့ Star Petroleum ပြည်သူ့ရင်းနှီးချက်ကုမ္ပဏီပိုင်းရင်းနှီးပိုက်လိုင်းတစ်ခုအင်ကာရင်းညကစယူစိတ်ခဲ့ပြီးအခုလိုရရောင်းဒီနယ်ကပင်လယ်ကမ်းခြေအထိရင်းနှီးတွေရောက်လာကသဲတောင်ပြည်တွေပါမဲကျသွားခဲ့ရပါတယ်။ထိုင်းနိုင်ငံအစီပိုင်းစက်မှုဇုံကနေ12မိုင်သာဝေးတဲ့သမုတ်တရားထဲမှာရေနံကာလန်ခံမှန်းကြီး 13,200 ကျော်ယူစိမ့်ထွက်ခဲ့တာကိုနောက်တစ်နေ့မှာထိန်းချုပ်နိုင်ခဲ့ပြီးစိမ့်ပြီးသားတွေကအခုလိုကမ်းခြေတွေအထိရောက်လာဒုက္ခပေးခဲ့တာပါတချို့ရေနံတွေကဂျရောင်းတီနယ်ကမဲရန်ဖွန်းကမ်းခြေအစံနာကိုမနေ့တောက်ကြနှောင်းပိုင်းတက်ကစရောက်လာခဲ့ပြီးရေပြင်ဧရိယာ18စတီယံမိုင်အကျယ်အထိပြန့်နှံ့နေခဲ့တယ်လို့ Riders သတင်းဌာနကပြောပါတယ်ထိုင်းရေတန်းအနေနဲ့ဒီရေနံယူစိမ့်မှုကိုကူညီထိန်းချုပ်ပေးနေရမှာအခုရေပေါ်ပြန့်နေတဲ့ရေနံအစုကြီးကဆက်တည်ရှိနေဆဲဖြစ်ပြီးဒီထဲကတချို့ရေနံတွေဒါခုနပိုင်ခွဲရှည်လျားတဲ့မဲရန်ဖွန်ကန်ကြီးကနေရာတစ်ခုကိုလွှမ်းသွားခဲ့တာလို့ဆိုပါတယ်ခင်ဗျာတရုတ်နိုင်ငံ TNMN ရင်းနှီးဒီမိုကရေစီရေးအကြံဖတ်နှိမ်နှင်းခံခဲ့ရတဲ့ဖြစ်ရထိမ့်မဲ့တစ်ခုဟောင်ကောင်ကသက်တမ်းရှည်ဆုံးတက္ကသိုလ်မှာအများမြင်ကွင်းထားရှိတာကိုအခုဖုံးကွယ်ပြစ်လိုက်ပါတယ်အရင်1989ခုနှစ်တုန်းက TNMN ရင်းနှီးနှိမ့်နှင်းမှုထဲတည်ကြည်ခဲ့ရသူတွေထိမ့်မဲ့ဖြစ် HKU လို့သူကခေါ်တဲ့ဟောင်ကောင်တက္ကသိုလ်တရားလမ်းမပေါ်မှာရေးခဲ့တဲ့စာတမ်းကိုတရုတ်အာဏာပိုင်တွေကဒီနေ့ပဲတတုပြားနဲ့ဖုံးကာဖျောက်ဖျက်ပြစ်လိုက်ကြတာပါနိုင်ငံတကာငွေကြေးချက်ချာဖြစ်တဲ့ဟောင်ကောင်မှာ TNMN ထိမ့်မဲ့လှုပ်ရှားမှုတွေကိုအရင်ခွင့်ပြုထားခဲ့ပေမဲ့အခုတော့တရုတ်ရဲ့မျိုးသားလုံခြုံရေးဥပဒေတည်အောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုတရားမဝင်ဖြစ်နှိမ်နှင်းပိတ်ပင်တားဆီးလာခဲ့တာပါဒီဟောင်ကောင်တက္ကသိုလ်မှာပဲပြီးခဲ့တဲ့လတုန်းကလည်း TNMN ရေးခင်မှာတရုတ်စစ်တပ်ဖြစ်သက်တာခံခဲ့ရတဲ့ဒီမိုကရေစီသူရဲကောင်းတူရဲ့ထင်ရှားတဲ့ရုပ်ထုတစ်ခုကိုလည်းတရုတ်အာဏာပိုင်တွေကဖယ်ရှားပစ်ခဲ့ပါသေးတယ်အရင်တုန်းကအခုလိုထိမ့်မဲ့တွေကိုဖျောက်ဖျက်ခဲ့ရမှာအခုတရားပေါ်မှာရေးထားတဲ့ TNMN တရားကောင်အမှတ်တရချေချော်တန်းကြီးကတော့လွတ်သွားခဲ့ရကနေအခုမှထပ်ဖျောက်ဖျက်ခံလဲရတာပါဒီစာတမ်းထဲမှာသွေးအေးနဲ့သက်ခံခဲ့ရတဲ့တရားကောင်တွေရဲ့စိတ်ဓာတ်ဟာအမြဲဆက်ရှင်တန်းနေမှာဖြစ်ပြီးစနစ်ဆိုးကိုတိုက်ဖျက်မဲ့ဒီမိုကရေစီမိရှုတိုင်းကိုဘတော့မှငြိမ်းလို့ရမှာမဟုတ်ဘူးလို့ရေးထားကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့လက်ပတ်ဆက်သွေးဆောင်ဆိုင်ရာပင်ဆယ်ဗေးနီးယားပြည်နယ်ခီးစင်မရောက်ခင်လေးမှာဒီပြည်နယ်မြို့ကြီးကတရားတစ်ခုပြိုကျသွားခဲ့ရပါတယ်။သမ္မတဘိုင်ဒန်အနေနဲ့ပစ်စပတ်မြို့ကြီးကိုမရောက်ခင်နိုင်ငံပိုင်းလေးအတွင်းမှာပဲမြို့ကတရားရှိပြိုကျခဲ့တာဟာနိုင်ငံတည်းယူရင်းလာနေတဲ့လမ်းပန်းဆက်သွေးဆောင်တွေကိုပြန်ပြုတင်ထိန်းသိမ်းဖို့လိုနေတာကိုမိမောင်းထုတ်ပြလိုက်တာပါလို့သုံးသပ်မှုတွေရှိလာနေပါတယ်။ဒါကြောင့်သမ္မတဘိုင်ဒန်အနေနဲ့ပစ်စပတ်မြို့ကိုလေရင်နဲ့ရောက်ရောက်ချင်းမှာပဲအနည်းဆုံးလူပေါင်း10ဦးတည်ဆုံခဲ့ရတဲ့ Fun Hollow အမည်ရှိတရားကြီးကိုသွားရောက်နှစ်သိမ့်အားပေးခဲ့ပါတယ်။သမ္မတဘိုင်ဒန်ကဒီယူရင်းလာနေတဲ့လမ်းပန်းဆက်သွေးဆောင်တွေနဲ့ပတ်သက်ပြီးပြောရမှာဒါရီအားလုံးကိုပြင်ဆင်ထိန်းသိမ်းသွားပါမယ်အတီးစကားပါကြီးကြီးမားမားပြောင်းလဲကြည့်ဖို့ဖြစ်သွားရမှာပါလို့သမ္မတဘိုင်ဒန်ကအဲ့ဒီမှာပြောခဲ့ပါတယ်ဒေါ်လာ 1.2 ထရီလီယံကုန်ကြမယ်သမ္မတဘိုင်ဒန်ရဲ့လမ်းပန်းဆက်သွေးဆောင်ဆိုင်ရာဥပဒေကိုပြီးခဲ့တဲ့နိုဝင်ဘာလကမှအတိုက်ခံပါတီနဲ့အခြေတင်ဖြစ်ခဲ့ပြီးပြဋ္ဌာန်းနိုင်ခဲ့တာပါဒီဥပဒေကျင်းပခဲ့မှုတွေနဲ့သမ္မတဘိုင်ဒန်ကသူ့ရဲ့တနှစ်ပြည့်သတင်းစာရှင်းလင်းပွဲမှာအားနည်းခဲ့ချက်ကြီးအဖြစ်ဝန်ခံခဲ့ပါသေးတယ်ခင်
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VUE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစပြီးတော့စနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရည်စုံတော့မြန်မာနိုင်ငံတော်ကလူခွေချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုသန်အစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ချမ်းပြည်မြောက်ပိုင်းကမြေမြုပ်မိုင်းဒဏ်တင်ပြည်သူတွေရဲ့အခြေအနေကိုတင်ပြထားပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြေမြုံမိုင်းထိတဲ့ဒဏ်ရာတွေကြောင့်စိတ်မလုံခြုံမှုလို့စိတ်ဒဏ်ရာတွေခံစားနေရတဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတွေနဲ့စကားပြောခဲ့ပါတယ်။အဲ့ဒီဒေသတွေဟာနိုင်ငံတွင်းမှာ မိုင်းပေါက်ကွဲမှုပြင်းထန်တဲ့ဒေသတွေမှာပါဝင်ပြီးအဲ့ဒီအကျိုးဆက်တွေကိုတော့ဒေသခံရွာသားတွေကစူးစူးဝါးခံစားနေရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့ဗလင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဟာနိုင်ငံအတွင်းလက်နက်ကင်ပြည်ပခါတွေအများဆုံးဖြစ်ပွားရာဒေသတစ်ခုထဲမှာပါဝင်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကဒေသခံတွေဟာစစ်ဘေးရှောင်ရတဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့တိုက်ပွဲတွေငြိမ်သက်တဲ့နေရာတွေကဒေသခံတွေဟာလည်းစစ်လက်ကျန်ဘေးဒုက္ခတွေကြားမှာစိုးရိမ်စိတ်တွေနဲ့နေထိုင်နေရဆဲပါ။ကိုဆွေထွန်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာရှိတဲ့ကျူရှောတောင်ရွာရွာသားတို့ပါ။လွန်ခဲ့တဲ့နှစ်လကျော်လောက်ကသူဟာလူအများသွားလာအသုံးပြုတဲ့လမ်းပေါ်မှာဆိုင်ကယ်စီးလာနေချိန်ပောက်ကွဲသံထွက်ပေါ်လာပြီးဆိုင်ကယ်နဲ့အတူသူလမ်းမပေါ်လဲကျသွားပါတယ်။ဖြစ်ဖြစ်ချင်းသူမိုင်းနေမိပြီဆိုတာကိုသိလိုက်ပါတယ်
။အခင်းပဲနဲ့ရိတ်ချင်းနေလဲလည်းညစ်ပလိတ်တိုင်း
အတော်ရတဲ့အချိန်မှာလမ်းတော်ရောက်တော့မိုင်းနေမိ။ချိန်ရ၈နိုင်လောက်ဖြစ်မယ်။ဆိုင်ကယ်တော့စီးပါတယ်။တခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလည်းတော့မသိဘူး။တွေ့လည်းမတွေ့ဘူး၊ကြုံလည်းမကြုံဘူး။
အဲ့ဒီမိုင်းကြောင့်သူညာလက်မောင်းနဲ့ခြေထောက်မှာပြင်းထန်ထန်ရာတွေရခဲ့ပြီးလာရှုစည်းုံမှာတလကျော်ကြာစေကူတာမှုခံယူခဲ့ရပါတယ်။အခုမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာကကိုဆွေထွန်းတို့နေတဲ့ရွာနဲ့ဆိုရင်မဝေးလှပါဘူး။အဲ့ဒီနေရာအနီးတဝိုက်ကဒေသတွေဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ RCSS SSA တပ်ဖွဲ့တွေနဲ့ TNL SSPP SSA တပ်ပေါင်းစုတွေကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်။တိုက်ပွဲလက်ကျန်မိုင်းတွေကြောင့်မိုင်းနှင်းမိရဖြစ်စဉ်တွေလည်းအများဆုံးဖြစ်ပွားလေရှိပါတယ်။မြို့နယ်တချို့မှာအခုတိုက်ပွဲမဖြစ်ပဲငြိမ်သက်နေပေမဲ့တိုက်ပွဲဖြစ်ပွားခဲ့စဉ်ကအသုံးပြုခဲ့တဲ့တိုက်ပွဲလက်ကျန်မြေမြုံမိုင်းနဲ့ကျူးမိုင်းတွေကတော့ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ကိုချိန်ချောက်နေပါတယ်။ကိုဆွေထွန်းရဲ့ဘဝကတော့မိုင်းထိခဲ့တာကြောင့်သူအရင်လိုမဖြစ်နိုင်တော့ပါဘူး
။ဒါကခဏတော့ကဖို့မကြိုးစိတာပါညေတာမိုင်းမတော့ဘူး။
အခုဒီလိုဖြစ်သွားတော့အရင်လိုလည်းလုံးမလုံးနိုင်တော့ရင်ကလို့လမ်းလည်းမလျှောက်နိုင်တော့အခုတော့မှလက်ကပြော့နေတာကြီးဆုပ်လို့မရသေးဘူးလုံချမ်းတွေလည်းလုံနိုင်တော့မှမထင်ပါဘူးချမ်းမကြီးကတော့အရင်လိုပြင်မရတော့ဘူးလေအခုတော့မှလေးတဲ့ပစ္စည်းတွေမလိုမရအောင်မလိုက်အယိုးကလွဲသွားတာမျိုးဖြစ်တယ်ခြေနှချောင်းကလည်းကျိုးသွားတော့ကောင်းကောင်းနင်းလို့မရအောင
်သူကမိသားစုထဲမှာတာအကြီးဆုံးဖြစ်တယ်လို့မိဘလုပ်ငန်းတွေကိုလည်းဦးဆောင်လုပ်ကိုင်နေတဲ့သူပါအခုတော့သူမိသားစုနဲ့သူအနာဂတ်အတွက်စိုးရိမ်တော့ကရောက်နေရပါတယ်။ကြောင်မဲမျိုးစက်ချင်ဒီအသင်းရဲ့စီးရင်အရ2021ခုနှစ်အတွင်းမှာမိုင်းထိတဲ့သူ32ဦးရှိခဲ့ပြီးအဲ့ထဲကတည်ဆုံးသူ9ဦးရှိခဲ့ပါတယ်။ဒီရေအတွက်ကစီးရင်ကောက်ယူရရှိထားတဲ့အချက်လက်တာဖြစ်ပြီးစီးရင်မကောက်နိုင်တဲ့အခြားမိုင်းထိလူနာတွေလည်းရှိနေနိုင်တယ်လို့သိရပါတယ်။မလွေးုံမကမိုင်းထိလူနာတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ကြောင်မဲမျိုးစက်ချင်ဒီအသင်းသူနာပြုတက်ဖွဲ့ကဒုတက်ခွေမှုဖြစ်ပါတယ
်။သူကလေမြေမြုံမိုင်းမြေမြုံမိုင်းဆိုတာကျတော့သူကမြေကြီးထဲမှာမြစ်ဆိုင်မှာသူနေမိလိုက်တဲ့အခါပေါ့နော်အဲပရက်ရှာပေါ့။အာအဲ့လိုနေမိတဲ့အခါကျတော့နေမိရဲ့ကြောက်ကပြက်ပြက်ရင်ပြက်မပြက်ရင်လည်းပြက်လို့ညီသားတော့ဖြစ်တာအဲ့ဒါမြေမြုံမိုင်း။ဟု
တ်က
ဲ့။အဲမိုင်းကကျတော့မိုင်းကတနည်းအားကျိုးလေးနဲ့တန်းဆိုတာသူကအဲမိုင်းကိုတော့ထိချင်မလို့ကျိုးလေးကိုခွဲပက်တာနဲ့ဒီတရားတက်လေညီသားတရားတက်လေပေါ့နော်ညီသားတရားတက်လေကိုလွင့်စီပြီးတော့အဲ့မိသားစုရဝန်ကျင်မှာရှိတာအကုန်လုံးကိုထိခိုက်နေတယ်။လူဆိုလို့ရှိရင်ခန္ဓာကိုယ်အခုလုံးပေါ့။မြေမြုံမိုင်းကတော့ခါအောက်ပိုင်းကိုထိတာများတယ်။တိုင်မိုင်းကတော့ခန္ဓာကိုယ်တစ်ခုလုံးကိုထိ။အဲဒီရှမ်းပြည်မြောက်ပိုင်းဒီဘက်မှာဆိုလို့ရှိရင်တိုင်မိုင်းကထိတာများတယ်မြေမြုံမိုင်းတို့
။မိုင်းထိတဲ့သူတွေဟာအဲ့ဒီနေရာမှာနေထိုင်တဲ့ဒေသခံတွေဖြစ်ပြီးမိုင်းနှင်းမိရဲ့နေရာတွေအများစုဟာသူတို့လုပ်ငန်းခွင်တွေရှိတဲ့လက်ဖက်ချန်တဲ့တောတောင်တွေထဲမှာပါ။
အဲကျွတ်ဆိုရင်ဒီနေတောင်းနေရအောင်နော်။ကျွတ်အကွာတောင်ရလို့အောင်မယ်ဆိုတော့တောင်ပေါ်ရတော့တခါဒီရထားရတော့နေရ။အာကျိုးမိုင်းရယ်လည်းအကုန်လုံးမရှိနိုင်ဘူးသူ့ညာလည်းကျန်နေပြီးရတယ်ရှိရှိရင်ဒီနေ့လည်းရံပြင်းမှာသူ့ပေါက်ခွဲရတယ်ရှိရင်တို့လိုလိုပေါက်သွားရင်လက်ကျန်မိုင်းပေါ်တော့အာကျိုးတစ်ခါချန်နေမှလည်းရှိတယ်နည်းနည်းရှိတယ်လို့ယူဆရတယ်သူ့ညာလည်းပေါ့ကျိုးအဲ့ရမမသွားရကြဘူးသူတောင်းနေမယ်ထိတ်လန့်နေတော့ကြတယ်
ကြောင်မဲမြို့နယ်အတွင်းမိုင်းထိမှုတွေများတဲ့ဟူးကွက်ကြီးရွာကဒေသခံတို့ကပြောပြတာပါ။တောတောင်တွေရဲမှတွေမကပဲလူများသွားလာနေတဲ့လမ်းမတနေရာမှာပဲနိုဝင်ဘာလအတွင်းကကျူရှောကုန်းတာရွာကဒေသခံတို့မိုင်းနှိမ့်မိခဲ့ပြန်ပါတယ်။ကိုဝိုက်ကစ်ဟာရွာကနေကြောင်မဲမြို့ကိုအသွားလမ်းမပေါ်မှာဆိုင်ကယ်နဲ့မိုင်းနှိမ့်မိခဲ့တာပါ။ အဲ့ဒီမှာရဲ့ပတ်ကွယ်မှုကြောင့်သူနဲ့သူ့ရဲ့တုံးနဲ့တာအရွယ်တန်းငယ်တို့ပြင်းထန်တဲ့တရားတွေရခဲ့ကြပါတယ်။အရင်လိုမဟုတ်တော့ဘူးကျွန်တော်တို့တော်တော်လာလာပဲကျန်တဲ့အရှင်မကြီးဘူးပေါ့။အရင်လိုနေလို့လည်းမကောင်းတော့ဘူးပေါ့။သူ့ရဲ့ရတာပေါ့လမ်းမှာတော့မှအဲ့လိုမျိုးပေါ့။တွားလာတာနဲ့အရှင်မကြီးဘူးပေါ့။ရှင်းနေတယ်ပေါ့။ကိုယ်ကကြည့်တော့လို့ဒေတာခန့်တွေဟာသူတို့တွားလာရန
的家里头办公节了，给你寄钱，给你寄寄钱了不？要么从我们这边人家讨来，把我们带来用的。他们就说，哎，就在我们抓呢，就在我们把我们弄呢，人家就抓到你，那我们没事情不？要不要那个？
买这路那里个，你妈那年结钱的，对呢 ，ICRC 路个七十公里啦，其他银行送些玩意都别多。这都来都得先别来个把楼上别人来洗你的喽，买人地别人别楼上别人破来洗你玩嘞。大妹妹，苦了，买人地人家来对待嘛，买些人的龙眼阿罗没洗的老白路对待看人家表白嘞。就说几月二十，我就有木五角看阿罗苦了先别玩嘞。
这个大哥说的你阿罗多了有六百钱来个嘞，洗的来洗的来不？我这个幼儿园老多了，买些人老多米数多米，哦多。米出来呀，我呀，现在就包裹呀，我弄现米新来嘛，包裹有了呗。做一个天天来呀，我喏，那两天的呀，米做米烧饼来我喽。
你们那年哈，毕业的同学对，买那家路对街边是提开话，省东的呀买新的喽。你们买大西一三呀，那年那个楼下木铺 ICP 啊，搞地呀吧嘞 ，ICP 啊搞一水他嘞。买东西不如杀猪过来，人家包地啊，超市里人家个两百一头下边咩？你们人家个罗两百一头下就没洗吧？明明买手机里来一块两百毛的大爷，那汤可能苦的干的，那汤那些苦的提没单位一样咯。明明买酱提在地上压的提大爷的嘛，先比那个那十块压个侬，个钱比那个那十钞压个侬，不过来嘛是压个侬叫呢，就看比那嘛可能压个侬叫洗你吧嘞。而且大提在地上木嘛。而且要比都唔要打抽水啊！咁侬心里咧落地啊吧咧。那趟苦内干的，那趟那些苦内转，买单就路阿龙内也做提解开胃。哎，这家的松都果然的提解电影也是都李龙内也做心里吧咧。过水村那路，每当走沙湾内一转，乌桑内也咧唔要打瑞，买地电影瑞也咧卡，都路每当走个沙湾内一点火瑞来洗啦吧咧。龙眼鱼皮比老老青菜呢，多带青菜对吃的高水准多多。第一批啊，都苗人家对过在秋看的呀，都撇开完嘞。
来到看二，
今朝表姐哪个过过来洗手嘞？过路嘞什么撇去？路嘞么撇不？不话嘞撇多嘞？过路撇毛嘞么对不？谁家那多了我别？后手人年年热情嘞，带不带单嘞么加进喽？单了单嘞么加进喽？谁钱买嘞么标喽？
大伯妹嘞，那是真嘛咯？比如嘛，现在你呀，这种面面嘛，大伯也批判你些批评，买地看下来，比多嘞，都把你些批判嘞。
固定设备个嘞，是经过哪些个呀路？今年买了多单会打一个漂亮码嘞，多单不是单买是经过多单耶。Facebook 上面呢 ，SoundCloud、YouTube、安卓罗个你嘞，我也拿些来买些的喽。比如个超人的 Radio 是什么嘞？新年年呀，过哪一个呢？新哪一段呢？新年过年呢呢，超哪一个呢？可能哪一段买来拿些来买嘞？第一是经过路线那个半步工艺差别。Frontier 密码呢 ，Foundation Hero Zero 个不帮的是打些把嘞，多单是经过拿新币的转，记住这码来先。
Frontier 密码 Wine 罗达里电视币的多单是经过拿新币的转，把嘞，比如讲你是零零幺八马巴达是经过十币的单轮币的把嘞，如果乌德毛单是经过电视的 Democracy 卢奎呢，肯定个把是经过电视币部来要了把币 ，Democracy 也一只哈没把嘞。但是 democracy 不会记录表的 American 那个嘛，没被办公困一段勇敢的样子吧？不然那个批大幕不和苏亚那批那苏亚的家嘛，送批办公段阿边你家阿龙没批罢了。 နှစ်ပေါင်း၂၃၀ကျော်လာတဲ့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီအယုံကံကိုမဲပေးပိုင်ခွင့်ဥပဒေပြုပြင်ပြဋ္ဌာန်းနိုင်ရေးကထင်ရှားနေပါတယ်။ဒီကြောင့်လေးကိုအေဘီသတင်းဌာနရဲ့သတင်းဗီဒီယိုလေးကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တံကဘာအစီအစဉ်မှာဥတ္တမောင်စံကတင်ဆက်ပေးထားပါတယ်ခင်ဗျာ။
Democracy is a true thing. Democracy is a people who are not able to do this.
Voting laws are changing across a lot of states in a lot of different ways.
ဒီမှတ်ပုံတွေနဲ့တခြားစာရွက်စာတွေနဲ့ပြတာကိုတတ်မှတ်လာတယ်။
ဒါကြောင့်လည်းဒီဟာမျိုးမျိုးမှာဒီလိုဖြစ်တွေကိုကြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီကဘုတ်ပြုကြီးမှာဆိုလို့ရှိရင်ကားတွေနဲ့လှည့်ပြီးတော့သဘာဝပိုင်တွေအစိုးပြုခဲ့တဲ့မဲပေးခွင့်ဥပဒေတစ်ခုပြတ်ထားဖို့ဆန္ဒပြခဲ့ကြပါတယ်။ဒါကနှစ်ထောင်၂၁ဆိုပေမဲ့မဲပေးခွင့်တမိုင်းကမလှပါခဲ့ဘူး။မဲပေးခွင့်ကိုဒီဟာအမျိုးမျိုးကန့်တတ်ခဲ့ဂျီနေတော်ရောမြ ပတ်သက်တဲ့အခွန်တွေမဟုတ်တဲ့ အခြားသောအခွန်အမျိုးမျိုးတွေကိုပေးဆောင်ထားပြီးဖြစ်တယ်လို့ပြတ်သားမှနေပေခွင့်ရရှိကြပါတယ်။ဒါကလူနည်းစုတွေလူမဲတွေပြည်ရင်ဆင်းရဲတဲ့လူတွေပဲအများကြီးနေပေဖို့အခက်အခဲဖြစ်စေပါတယ်။ဒါကြောင့်လည်းအဲ့ဒီလိုအခွန်သတ်မှတ်ချက်ကိုမဲပေခွင့်ခေါ်လို့ခေါ်ကြတာ။အဲ့ဒီပဒိုင်ကတော့မဲပေမဲ့သူကပိုင်ဆိုင်မှုတော့ပြတ်သားမယ်ဆိုတဲ့သတ်မှတ်ချက်ကိုအမေရိကန်မှာသတ်မှတ်ထားခဲ့ဘူးပါ။ဒါကြောင့်မို့လဲအမေရိကန်တမိုင်းမှာမဲပေးခွင့်ရှိတယ်ဆိုပေမဲ့လို့အင်္ဂလိပ်ဥရောပမျိုးတွေခရစ်ယာန်ဘာသာပရိုတက်စတန်ဘာသာဝင်ပစ္စည်းပိုင်ဆိုင်ပြီးတော့အသက်20နှစ်အထက်နော်ယောက်ျားပေမှာပဲမဲပေးခွင့်ရခဲ့ကြပါတယ်လို့တချို့ကဝေဖန်ကြတာဖြစ်ပါတယ်လူနည်းစုနဲ့လူမဲတွေပေါ်မဲပေးခွင့်ကတ်တက်ရမှာ literacy test လို့အင်္ဂလိပ်လိုခေါ်တဲ့စာပေဗဟုသုတတက်ကြွမှုစာမှုပွဲကိုလည်းစစ်ဆေးခဲ့ပါသေးတယ်အဲ့ဒီစာမှုပွဲကိုဘယ်တော့ကဲကဲအောင်လုပ်ထားတယ်လဲဆိုတော့သူတင်လာဖြစ်ခဲ့ပါတယ်နော်နာမည်ကျ Duke University ကပမောက္ခဝီလီယမ်ဗန်အော့စတိုင်းက1960ခုနှစ်များအတွင်းမှာသူတင်လာလုပ်ခဲ့တာပါသူကအဲ့ဒီအချိန်တုန်းကအမေရိကန်ဥပဒေတက်ကူတိုတွေမှာဖွဲ့စည်းပုံအခြေခံဥပဒေဘာသာရပ်ကိုတင်ကြားတဲ့ပမောက္ခတွေစီကိုဟိုးတော့မှာအလဘမ်းမမှာလူမဲတွေဖြစ်ခဲ့ရတဲ့စာပေဘုဒ္ဓတာဆိုင်ရာစာမွေးပွဲလေးခုတွေကိုပို့ပြီးတော့ဖြေချပေးဖို့နော်တောက်ဆုံးခဲ့ဘူးပါလေ96ရောက်ကဖြေချတုံ့ပြန်ခဲ့ပါတယ်သူရဲ့တွေ့ရှိချက်ကတော့အဖြစ်80ရာခိုင်နှုန်းမှာဝဲနေပါတယ်ခင်ဗျာခုလည်းမဲပေးဖို့အတွက်ဖွဲ့စည်းပုံကကန့်သက်ထားတာဘူးမဟုတ်တဲ့တခြားသောကန့်သက်ချက်တွေကိုပြည်နယ်ပြည်မှာပြန်ပြီးပြန်ဆန်းလာကြတာကြုံရပါတယ်လက်ရှိကြုံတွေ့နေရတဲ့ခြေရင်းနဲ့ပတ်သက်ပြီးပေါ်မောက်ခါ comment ကအခုလိုဆက်ပြီးပြောပါလေ
What's really happening is we're shifting responsibility
တကယ်ဖြစ်နေတာကတော့ပြောင်းလဲနေတဲ့တာဝန်ယူမှုပါမဲတမဲဟာတရားဝင်နဲ့မဝင်ဘူးဘယ်သူကပြောမလဲဒီပြည်နယ်တိုင်းမှာ Democrat ဖြစ်ခြင်းဖြစ်မယ် Republican ဖြစ်ခြင်းဖြစ်မယ်ဒီအလုပ်တွေကိုလုပ်နေရတဲ့လုပ်ငန်းကျွမ်းကျင်တဲ့အရာရှိတွေရှိပါတယ်သူတို့ရဲ့အထက်မှာလက်မှတ်ထိုးပေးရတဲ့အမှုဆောင်အရာရှိတွေရှိပြန်ပါတယ်နောက်ဆုံးဒီအဆုံးဖြတ်ပေးတဲ့သူတွေရှိပါတယ်အခုအမေရိကန်မှာဖြစ်နေတာကအဲ့နောက်ဆုံးအဆုံးဖြတ်ကိုပေးတဲ့သူဘယ်သူဖြစ်ရမယ်ဆိုတာကိုကြောက်ဖို့စူးစမ်းနေကြတာပါပဲ
။ဒါကြောင့်ဒီမိုကရက်တွေကမဲပေးခွင့်ဥပဒေအသစ်ကိုပြဋ္ဌာန်းဖို့စူးစမ်းကြတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာအဲ့ဒီလိုပြည်နယ်မဲပေးခွင့်ဥပဒေကတ်သက်ချက်ကိုပြဋ္ဌာန်းလာတာနဲ့ပတ်သက်ပြီးဒုတိယသမ္မတကင်မရာဟဲရစ်ပြောခဲ့တာလေးကိုလည်းကျွန်တော်တို့နားထောင်ကြည့်ကြရအောင်ပေါ့
။ Today our freedom to vote is under assault.
ဒီကနေ့ကျမတို့ရဲ့လွတ်လပ်စွာမဲပေးခွင့်တဲဒီမဲဒီအတိုက်အခံနေရပါတယ်။ဂျော်ဂျီယာနဲ့နိုင်ငံနေရာအနှံ့ပြားမှာမဲပေးသူဆန့်ကျင်ဥပဒေကိုပြတ်ထန်းနေကြပါတယ်။တန်းပေါင်း55သန်းအထိများပြတဲ့အမေရိကန်တွေမဲပေးဖို့ခက်ခဲအောင်လုပ်တဲ့ဥပဒေတွေကတန်းပေါင်း55သန်းမှာဒါကကျမတို့တိုင်းပြည်မှာလူ6ယောက်တိုင်းတယောက်လုံးမှာပြီးတော့ဒီဥပဒေတွေကိုတင်သွင်းနေကြပြီ။နေပုံတွေကိုပိတ်ဆို့နေုံနဲ့ကပါရွေးကောက်ပွဲတွေကိုပါနောက်ဆက်ဖို့အတွက်ကလောက်လုံးနေကြတာပါသူတို့လိုချင်တဲ့ရက်လက်ထွက်လာဖို့သူတို့မလိုလားတဲ့သူတွေဂုံတိတ်ခါကြက်ဖို့အတွက်လုံးနေကြတာပ
ါသမ္မတဘိုင်ဒန်ရဲ့ဥပဒေကြားဟာအောက်တိုဘာမှာဒီမိုကရက်မဲအများစုရရှိတာမို့အနိုင်ရခဲ့ပြီးပဲအထက်လွှတ်တော်ဘက်မှာတော့ဥပဒေပြက်ကိုပြတ်ထားမယ်ဆိုရင်အမတ်တရားရှိတဲ့အနေမှာမဲ60ရရှိရမယ်ဆိုတဲ့တရားသတ်မှတ်ချက်ရှိနေခဲ့တဲ့အတွက်ကြောင့်မလို့အကျေတ္တုံမြမဖြစ်ရှိကြပါတယ်။အဲ့ဒီမဲသိခွင့်ဥပဒေကိုပြဋ္ဌာန်းဖို့ဆိုရင်60ရာခိုင်နှုန်းထမှတ်ထားတဲ့ပြဋ္ဌာန်းချက်ကိုပြင်ရမှာပေါ့။ဒီမိုကရက်တွေပြင်တော့မရဘူးပေါ့။ဒါပေမဲ့ဂျိုးဘိုင်ဒန်ကအခုလိုပြောပါ
One thing for certain like every other major civil rights bill
တခုတော့ပြင်ကြပါတယ်။ခြားအဓိကစတဲ့နိုင်ငံသားအခွင့်အရေးဥပဒေတွေလိုပဲပထမတစ်ကြိမ်ကျွန်တော်တို့လွဲသွားတယ်ဆိုရင်ကျွန်တော်တို့ပြန်လာနိုင်ပါတယ်ဒုတိယအကြိမ်စူးစမ်းမှာပေါ့ဒီကြိမ်ကျွန်တော်တို့လွဲတယ်ပြည်နယ်လွတ်တော်တွေကဥပဒေတွေကိုဆက်ပြောင်းနေကြတယ်ဘယ်သူမဲပေးနိုင်တယ်ဆိုတာကိုပြောင်းတာမဟုတ်ဘူးမဲဘယ်သူကရေတွက်နိုင်တယ်ဆိုတာကိုပြောင်းတာမဲရေတွက်နိုင်တာမဲရေတွက်နိုင်တာဒါဟာရွေးကောက်ပွဲဖြစ်စီတာပဲလူတွေမဲပေးတာကိုမဟုတ်ဘူးမဲကိုဘယ်သူအတီးပြုတ်မလဲဒါကအဲ့ဒီအကြောင်းပဲဗ
ျဒီမိုကရေစီနိုင်ငံရေးရင်ကျေးမှုထွန်းကားတဲ့နိုင်ငံနဲ့မထွန်းကားတဲ့နိုင်ငံကြားပတ်ချက်ကတော့ရှုံးသွားပေမဲ့ အကြက်နီလန်တွေကိုအသုံးမပြုမှာလို့ဖြစ်တာဒီနဲ့အာမကိုတာလို့ဖြစ်တာဂျိုးဘိုင်ဒန်ပြောခဲ့တယ်လို့ဒုတိယကြိမ်ကြိုးစားမှာပေါ့ဆိုတဲ့စိတ်ဓာတ်နဲ့အဲ့ဒီစိတ်ဓာတ်ကိုအားပေးတဲ့ institution ကိုကျင့်သုံးတဲ့ဖွဲ့စည်းတည်ဆောက်ထားပုံတွေကပေါ်ထားချက်ဖြစ်တာအမေရိကန်နိုင်ငံသားဖွင့်ရေးအတွက်တိုက်ပွဲဝင်ခေါင်းဆောင်မာတင်ဒီတောက်ချင်းကိုဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလ19ရက်နေ့ကိုမာတင်လူသားချင်းနေ့လို့သတ်မှတ်ထားပါတယ်အဲ့ဒီနေ့မှာဒုတိယသမ္မတကမ်လာဟဲရစ်ကလည်းအခုလိုပြောပါတယ
် Today we must not be complacent or complicit
ဒီကနေ့ကျမတို့ကျင်နဲ့ရောင်ရဲနေလို့မဖြစ်ပါဘူးဒါမှမဟုတ်ကျန်ရပါပါဝင်နေလို့မဖြစ်ပါဘူးကျမတို့အရှုံးမပေးရအညံ့မခံရဒီကနေ့ကျမတို့ဂုဏ်ပြုကြတဲ့မာတင်လူသာကင်းရဲ့အမွေနှစ်ကိုအမှန်တန်တန်မှုထားဂုဏ်ပြုရဲ့ဆိုရင်လွတ်လပ်စွာမဲပေးခွင့်အတွက်အားလုံးလွတ်လပ်ခွင့်အတွက်ကျမတို့ဆက်လက်တိုက်ပွဲဝင်ကြရပါမယ
်ဒီလူတွေရဲ့မဲပေးခွင့်အခွင့်အရေးအပြည့်အဝရရှိရေးနဲ့ကန့်သက်ရေးချမ်းမှာအပြည့်မတူကြတဲ့တိုက်ပွဲမှာမပြီးဆုံးသေးပါဘူးဒါပြဂျိုးပိုင်တန်ကအခုလိုပြောလိုက်တယ်
I don't know whether we can get it done, but I know one thing. As long as I have a breath in me, as long as I'm in the White House, as long as I'm engaged at all, I'm going to be fighting to change the way these legislatures have moved. Thank you.
The boy ne pi twa nai ma la. Chano ma ti bu. Da ba mai takhu lo chano ti de. Chano atet shu ni da mya. Aim pyu daw ma chano shi ni da mya. Chano a long lou saung ma ba. Di upare pyu lwet daw de ga lou pon lou ni de pyaung bu.ကျွန်တော်ဆက်လက်တိုက်ပွဲဝင်နေမှာပ
ါကျွန်တော်စောပိုင်းကပြောခဲ့သလိုပါပဲအမိုင်းကာလတည်းမှာအထက်စီးရခဲ့တဲ့လူသားစားဟာသူအာနာဆက်လက်ချုပ်ပိုင်နိုင်ဖို့အတွက်ကြိုးစားနေကြဆဲပါသဘရဂျိုးပိုင်တဲ့စကားဟာကမ္ဘာတစ်ဝန်းဒီမိုကရေစီရဲ့တိုက်ပွဲဝင်သူတွေအတွက်တိုက်ပွဲတိုက်ဖက်စကားဖြစ်ပါလိမ့်မယ်ခင်ဗျာကျွန်တော်တမောင်တန်းပ
ါဥတ္တပောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ကနေ January 29ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းဒိုမီတာ1925နဲ့30မိနစ်တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ရမှာပါ။ဒီထဲမှာတော့အပတ်စဉ်ထိတ်တန့်ရောက်မြန်မာသတင်းနဲ့ဒူထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာအာဏာသိမ်းနှစ်ပတ်လည်ကာလမှာအမေရိကန်နိုင်ငံသားတွေအသွာအလာသတိထားဖို့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မြန်မာလူခွင့်အခြေအနေဆိုးဝါးနေပြီးနေလို့ဆိုပြီးတော့နိုင်ငံသားဆိုင်ရာကုမ္ပဏီကြီးတွေလုပ်ငန်းရုပ်သိမ်းခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
Members of the National Unity Consultative Council
တိုင်းနာလနဲ့ကိုင်းရှိဖွဲ့အပါအဝင်အဖွဲ့အစည်း28ခုနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC ရဲ့ပထမပြည်သူညီလာခံကို3ရက်တာကျင်းပပြီးတော့ Federal Democracy ပြည်ညင်အမတ်2ကိုအတည်ပြုလိုက်ကြပါတယ်ညီလာခံကဒီမိုကရေစီအင်အားစုတွေနဲ့တော်လိုင်းရင်အင်အားစုအဖွဲ့အစည်းအသီးသီးကတာယင်နာလက်နက်ကိုင်ခေါင်းဆောင်တချို့ကတက်ရောက်ခဲ့တာပါဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောင်နိုင်ရေးအထူးတကွလက်တွဲပူးပေါင်းပါဝင်ကြဖို့မြန်မာနိုင်ငံမှာအာဏာရှင်အလုံးစုံပြတ်သုံးရင်ပူးပေါင်းပါဝင်တိုက်ပွဲဝင်ပြီးတော့ညီလာမျိုးစုံနဲ့အပြေရှားကြဖို့ညီလာခံတက်ရောက်တဲ့တာယင်နာကိုစလဲရီနိုင်ငံရေးပါတီကိုစလဲရီအရက်ဖက်အဖွဲ့အစည်းတွေနဲ့တော်လိုင်းတပိတ်အင်အားစုတွေကတိုက်တွန်းခဲ့ကြပါတယ်သုံးရသာကျင်းပခဲ့တဲ့ပြည်သူညီလာခံမှာ Federal Democracy ပြည်ညင်အတည်ပြုနိုင်ရေးကိစ္စရအပြင်အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီတိုးချဲ့ဖွဲ့စည်းရမယ့်အခြေအနေမြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုဖွဲ့စည်းနိုင်ရေးကြားကာလအစီအစဉ်တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတည်ပြုနိုင်တဲ့လုပ်ငန်းစဉ်တွေလည်းပါဝင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးရှောင်နေကြပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။မတူပီမြို့နယ်မှွင်တုံးကျေးရွာဟောင်းဘက်ဇန်နဝါရီ25ရက်နေ့ညမှာလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒ
ဒေတာနဲ့၄00ကျော်လောက်တောတောင်နဲ့ထပ်ပြီးတင်းဆောင်လာရပါတယ်ခုနကကျွန်တော်ရောက်ပိုင်းမှာပြည့်မဲ့ချင်းနဲ့ထုတ်ပြီးထုတာသူတို့ကခုနှစ်ချက်ထုတာပေါ့နောက်ပတ်ပတ်လည်းအကုန်လုံးဒီခုဆိုကျွန်တော်ယူအားအချိန်များနေမှာပဲကြာတာညနေနောက်တောင်မှကျွန်တော်ဇာရရရအနောက်တောင်ရရပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့တကြီးကိုအကုန်လုံးအားလုံးကတော့ထဲမှာပြီးသွားပြီးကြာတာပေါ့တချို့ကတော့ကြောက်ဆောင်တွေမှာ
မတူဘူးကိုကျမတို့ကြားမှတ်နေကြတယ်တကြည့်ပြီးဆိုတော့ကိုလမ်းဖြစ်တယ်လို့ကျမတို့ကလည်းတော့ထင်မှတ်နေကြအချိန်မှာရုပ်ဖြစ်တည်ပြနေတယ်မတူဘူးမြို့နယ်ဇိုးတုံနယ်ဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဗိုလ်ချုပ်စော်မင်းထွန်းကဗီအိုကိုပြောဆိုထားတာရှိပေမဲ့ဒေသခံကြေးရွာဘက်အခုလိုလက်နက်ကြီးနဲ့ပစ်ခတ်တဲ့ကိစ္စကိုတော့ပြောမထားပါဘူးဇန်နဝါရီလဆန်းပိုင်းကဒေသခံပြည်သူ့ကာက
တယ်နှစ်လောင်းပေါ့ဒီနေရတော့အရင်ကတော့ဒါပေမဲ့အခုမှဖြစ်တဲ့ဥစ္စာတွေတော့မဟုတ်ဘူးကွာနည်းနည်းတော့ရုပ်တွေပြက်နေတယ်ပေါ့အရင်ရက်တွေတော့ဖြစ်ထားတဲ့ဟာတွေပေါ့ပြီးမှကျွန်တော်တို့ကကျွန်တော်ပုံမှာဒရင်တက်လာတဲ့အနေအထားမှမရှိဘူးမှကျွန်တော်တို့ဥပအကြောင်းကြားတဲ့အနေအထားမှမကျွန်တော်သတ်ပြရတော့ဘူး
တရားပြည်နယ်ဘက်ကတိုက်ပွဲတွေရပ်နေချိန်မှာလည်းအရသားတွေရှိရာဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြာမကြာပစ်ခတ်၆လက်နာမျိုးလုပ်တဲ့အတွက်လွိုက်ကော်တစ်မျိုးလုံးထွက်ပြေးနေရတယ်လို့အခုထိလည်းတချို့ဒုက္ခသည်တွေနေရာပြောင်းခိုလို့နေကြပါတယ်။ကရင်ပြည်နယ်မြောက်ဝီခရိုင်ထဲမှာလက်တလောတိုက်ပွဲတွေငြိမ်သက်နေပြီမဲ့လေးကေကော်မျိုးတဲ့အပါအဝင်အနီးတစ်ဝိုက်ကကြေးရွာတွေကစစ်ပေးဆောင်ဒုက္ခသည်တွေကအခုချိန်ထိနေရာမပြောင်းနိုင်သေးပဲတောင်ရင်မြေတစ်ချောင်းခိုလုံးနေကြရပါသေးတယ်။အချိန်ထဲမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေမှာတော့ဖေဖော်ဝါရီတရနေ့မှာလုံးမဲ့စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အတန်တိတ်တပိတ်မှာပါဝင်ရင်အရေးယူမယ်လို့စစ်ကောင်စီကကားနဲ့လှည့်ပြီးတရီပေးနေတာပါ။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်တပိတ်ကိုပါဝင်နိုင်တယ်လို့တပိတ်ဦးဆောင်သူတွေကပြောပါရယ်။အတန်တိတ်တပိတ် Silent Strike လုပ်ကြဖို့စစ်အာဏာရှင်ဆန့်ကျင်သူတွေစီစဉ်နေကြတဲ့အချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကလည်းစစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါရယ်။
နိုင်ငံကစွမ်းအင်ကုမ္ပဏီကြီးတွေဖြစ်ကြတဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total ကိုမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုပေမဲ့မြန်မာစစ်ကောင်စီကတော့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်မိတ်ဖက်နိုင်ငံတွေအဖွဲ့အစည်းတွေစီကနီးပညာနဲ့အကူအညီတွေရယူသွားမယ်လို့ပြောသွားပါတယ်
။လုပ်ငန်းတွေကတော့မထိခိုက်ပါဘူး။လုပ်ငန်းတွေကတော့ထိခိုက်စရာအကြောင်းမရှိဘူး။ဒါဆိုတော့အဲ့လိုမျိုးထွက်သွားတဲ့အတွက်ကြောင့်မို့ကျွန်တော်အပြောင်းအလဲတွေတော့လုပ်ရမှာပေါ့။ကျွန်တော်အနေနဲ့ကတော့အဲ့ဘောတော့ဆောင်ရနိုင်တဲ့အနေနဲ့ပူပေါင်းဆောင်ရနိုင်တဲ့မိတဲ့ဖွဲ့စည်းတဲ့ဆက်တဲ့ဆောင်ရဘဝမှာဖြစ်ပါတယ်။ကျွန်တော်ရတဲ့လက်ပတ်လို့ရကောင်းလည်းရနိုင်မယ်။လက်ပတ်လို့မရနိုင်ဘူးနေပညာအကူအညီတွေဆိုလည်းအကူအညီနိုင်တဲ့ကျွန်တော်ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်။
Chevron နဲ့ Total Company မြန်မာနိုင်ငံထဲကထွက်ခွာသွားတာဟာနိုင်ငံရေးအရဖြစ်အားပေးတာတွေပါဝင်နိုင်ပေမဲ့အထူးကားကတော့တန်းငွေတွေအထွက်အနည်းလာချိန်မှာစီးပွားရေးအရဆုံးဖြတ်သွားတာဖြစ်တဲ့ဆိုပြီးဖို့ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်2013ခုနှစ်ကတည်းကတဘာဝတန်းငွေထုတ်လုပ်ရေးလုပ်ငန်းမှာရှယ်ယာဝန်အဖြစ်လုပ်ကိုင်နေတဲ့ Australia ဆိုရင် Company Woodside ကလည်းမြန်မာနိုင်ငံထဲကကုမ္ပဏီရဲ့လုပ်ငန်းတွေပြန်ရောက်သိမ်းမယ်လို့ January 29ရက်နေ့မှာကြေညာပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံထဲကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ဒီကုမ္ပဏီသုံးခုစလုံးကပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေအနေနဲ့မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခြင်းအပြင်အာဏာသိမ်းစစ်တပ်အတွက်ဝင်ငွေရစေတဲ့ဆိုပြီးလုပ်ငန်းတွေရပ်ဖို့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကဖိအားပေးတောင်းဆိုနေချိန်မှာအခုလိုဆိုရင်ကုမ္ပဏီတွေလုပ်ငန်းတွေရပ်မယ့်အကြောင်းဒီရက်ပိုင်းဆက်တိုက်ထုတ်ပြန်လာကြတာပါ။ထိုင်းနိုင်ငံက PTTE, တောင်ကိုရီးယား POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင် CNPC ကုမ္ပဏီအသီးတွေကတော့မြမစွန်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါသေးတယ်။
မြမနိုင်ငံအကြက်တဲကိုကူညီဖြည့်ဆည်းမှုကြိုးပမ်းရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်လာမှာတိုးတက်မှုမရှိရင်အာဆီယံစည်းဝေးတွေမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုတက်ခွင့်မပေးဘဲဆက်ပြီးဖယ်ထုတ်ထားဖို့သဘောထားရှိကြပါတယ်။ဇန်နဝါရီ26ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့အွန်လိုင်းကတစ်ဆင့်တွေ့ဆုံဆွေးနွေးတာမှာတော့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ပြည်ပခပြည်လည်ရေးအတွက်တင်းမာမှုတွေလျှော့ချတာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲလုပ်တာစတဲ့အာဆီယံဘုံသဘောတူညီချက်5ချက်ကိုအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပါသဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်အရအာဆီယံ2ကိုယ်စားလှယ်ပထမဆုံးဝင်ရောက်ခွင့်ပြုဖို့အ ပြစ်ခတ်ရစဲကြဖို့နိုင်ငံတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမရောက်နိုင်ကိုတောင်းဆိုခဲ့တယ်လို့လည်းပြောပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအခုနှစ်2022ခုနှစ်ဘဏ္ဍာနှစ်အတွင်းတည်ရခိုင်နှုန်းမတိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုးရိမ်စရာကောင်းလောက်အောင်အားနည်းမယ်ဆိုတာကိုကမ္ဘာ့ဘဏ်ကဇန်နဝါရီလ26ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။တဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကရောဂါအကြီးအကျယ်ဖြစ်ပေါ်ခဲ့တာစစ်အာဏာသိမ်းခဲ့တာတွေကြောင့်မြန်မာစီးပွားဖွံ့ဖြိုးမှုနှုန်းက18ရာခိုင်နှုန်းအထိကျဆင်းသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ထွက်ပေါ်ပြီးမှပဲအခုနှစ်အတွက်အစီရင်ခံစာထွက်ပေါ်လာတာပါ။ဒါပေမဲ့လည်းစစ်မှုလုပ်ငန်းနယ်ပယ်အထက်ချုပ်ရေနံသဘာဝထံဝင်တဲ့ဆောက်လုပ်ရေးလုပ်ငန်းနယ်ပယ်တွေမှာတော့တိုးတက်မှုရှိလာနိုင်တယ်လို့တော့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးဆိုင်ရာအချက်လက်တွေကိုစစ်ကောင်စီဘက်ကဆက်လက်ထုတ်ပြန်နေပေမဲ့လိုအပ်တဲ့အချက်လက်တွေရနိုင်ဖို့အင်မတန်ခက်ခဲနေတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလမှာကုန်ဆုံးသွားတဲ့မနစ်ဘဏ္ဍာနဲ့အတွက်ရရှိခဲ့တဲ့အချက်လက်တွေဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအမှန်တကယ်ထင်ရှားနိုင်ဖို့အင်မတန်ခက်ရင်ကြောင့်လဲကမ္ဘာ့ဘဏ်တာဝန်ရှိသူကပြောပါတယ်
အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းတမူးမျိုးကအကြောင်းတစ်ခုမှာကိုဗစ်ကပ်ရောဂါအစုလိုက်ကူးစက်မှုရှိခဲ့ပြီးကိုဗစ်အတည်ပြုလူနာ150လောက်ရှိနေပါတယ်။တမူးမျိုးမှာရှိတဲ့အာဒါကနှစ်ခြေကံပညာတင်ကျောင်းကဆရာဆရာမနဲ့ကျောင်းသားကျောင်းသူပေါင်း53ဦးမှာဇန်နဝါရီလ24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်။ကပ်ရောဂါကူးစက်မှုခြေနေကြောင်းတမူးမျိုးအဝင်ထွက်ပိတ်ထားပြီးကုန်စည်စီးဆင်းနိုင်ဖို့အတွက်ကိုတော့ကိုဗစ်စီးမြင်တဲ့အကြီးဆောင်ရွက်ပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းအောင်နဲ့ကိုင်းခန့်မောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ခလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောက်ခလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါနဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတိကျပြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်။အောင်နောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတဲ့နဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးသီးတို့ကိုတိကျဖုံးနဲ့အရွယ်စားနံဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးသီးအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမတုံးရပါဘူးနှာခေါင်းစည်းချက်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်နီရဲ့ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ဖီရီကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလှည့်ပေးကြပါတယ်ရုရှားယူကရိန်းတိမမှုဟာပြင်းထန်စေအနေထားရှိနေပါတယ်အခြားနိုင်ငံတချို့အိုမီခရွန်ကိုဗစ်မျိုးကွဲကြောင့်ကူးစက်မှုစံချိန်တင်မြင့်တက်လာနေပါတယ်2022ရဲ့ကမ္ဘာစီးပွားရေးဟာထင်ထားတာထက်ပိုကျဆင်းနိုင်ကြောင်း IMF ကခန့်မှန်းလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရုရှားကသာတူးချထားတဲ့ဆင်ရအလုံးရင်းနဲ့ယူကရိန်းကိုဝင်တိုက်ခင်းလက်ရှိကမ္ဘာအနေထားပဲပြောင်းလဲသွားနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကတတိပေးလိုက်ပါတယ်။ယူကရိန်းနယ်စပ်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက13,000ရှိပြီးတော့အဲ့ဒါတွေနဲ့ယူကရိန်းကိုဝင်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်အပြီးအကြီးမားဆုံးကျူးကျော်စစ်ဖြစ်နိုင်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အဲ့လိုလုပ်ခဲ့ရင်ရုရှားသမ္မတကသမ္မတပူတင်ကိုပါအမေရိကန်ကပြင်းထန်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူ ူတင်ကိုတတိပေးထားပြီးတော့အမေရိကန်နိုင်ငံခြားရေးဌာနကတော့ပိတ်ဆို့မှုတွေကအရင်လိုတဖြည်းဖြည်းတုံ့ပြန်ပြီးတော့ပိတ်ဆို့သွားတာမျိုးမဟုတ်ဖ ೇನೆ အမြင့်မှဆိုပိတ်ဆို့မှုတွေလုပ်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်အရေးပေါ်အခြေအနေအတွက်လည်းအမေရိကန်တပ်သား 8,500 ကိုအစင်းနှင်ပြင်ထားတယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကပြောပါတယ်ယူကရိန်းနိုင်ငံမြောက်ပိုင်းဘယ်လာရုစ်မှာဖြန့်ချထားတဲ့ဗျာချတပ်တွေဟာနောက်လာမှာစီးရင်လေးချင်းပို့တာချထားတာဖြစ်ပြီးတော့ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်ဖို့စီစဉ်ထားတာမဟုတ်တဲ့အကြောင်းကိုဘယ်လာရုစ်ကာကွယ်ရေးဝန်ကြီးဌာနကပြောပါလိမ့်ယူကရိန်းဘက်ကတော့ယူကရိန်းနဲ့ရုရှားနယ်စပ်တလျှောက်တဲမှာမှုတွေကိုတတမန်ကြီးနီးလည်းနဲ့ဖြေရှင်းနိုင်ဖို့ပြောလဲနေစေဖြစ်ပြီးတော့ယူကရိန်းဘက်ကရန်လိုတိုက်ခိုက်တာတွေဆက်လုပ်မှာမဟုတ်ဘူးလို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒမီထရိုကူလီဘာကဒီတင်ပတ်တောင်ပိုင်းမှာပြောသွားခဲ့ပါလိမ့်ဒါပေမဲ့လည်းရုရှားဘက်ကတိုက်ခိုက်လာရင်တော့နိုင်ငံကိုကာကွယ်ရေးအနေနဲ့ခုခံသွားမယ်လို့လည်းသူကပြောပါလိမ့်ရုရှားယူကရိန်းနယ်စပ်တဲမှာမှုတွေနဲ့ပတ်သက်လို့ယူကရိန်းရုရှားပြင်းထန်တဲ့ကြားနေနိုင်ငံတွေကအစိုးရအရာရှိတွေဗုဒ္ဓနေတော်ကပြည်ထောင်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နောက်တစ်ချိန်ဆွေးနွေးမှုတွေကိုလည်းဂျာမနီနိုင်ငံပါရီမြို့မှာလုပ်သွားဖို့သဘောတူထားကြပါတယ်။ရုရှားအနေနဲ့တွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့လမ်းဖွင့်ထားတဲ့အကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်ချက်ကိုပြန်လည်သုံးသပ်သွားမှာဖြစ်တယ်ဆိုပြီးတော့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါတယ်။အရှေ့ဥရောပမှာရှိတဲ့နေတိုးတပ်ဖွဲ့ဝင်တွေလျှော့ချပေးဖို့ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုနေတိုးအဖွဲ့ဝင်ဖြစ်လာရေးလှုံ့ဆော်နေရတွေကိုရပ်တန့်ဖို့ရုရှားကတောင်းဆိုထားပါတယ်။ဒီသတင်းနဲ့ထဲမှာမြောက်ကိုရီးယားကပဲ့ထိန်3မစ္စိုင်းဒုံးကျည်နှစ်ခါစမ်းသပ်ပြုလုပ်ခဲ့ပါတယ်။ဒီနေ့တွင်မှ6ကြိမ်ကြာစမ်းသပ်ပစ်ခတ်တာလည်းဖြစ်ပါတယ်။မစ္စိုင်းဒုံးကျည်တွေဟာကိုရီးယားအရှေ့ဘက်ကမ်းလှုပ်ပစ်လေတွေကိုကျသွားခဲ့တယ်ဆိုပြီးတော့တောင်ကိုရီးယားရုံးဟတ်သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့ကပဲ့ထိန်3ခရုစ်မစ္စိုင်းဒုံး20စမ်းသပ်ပစ်ခတ်ခဲ့ပြီးတော့နှစ်ရက်အတွင်းမှာနောက်ထပ်မစ္စိုင်းဒုံးတွေကိုပစ်ခတ်တာပါ။ဘယ်လိုအကွာအဝေးပဲဖြစ်ဖြစ် ballistic မစ္စိုင်းဒုံးစမ်းသပ်ပစ်ခတ်တာတွေမလုပ်ဖို့ကုလသမဂ္ဂလူကြွေးကောင်စီဆုံးဖြတ်ချက်တွေကမြောက်ကိုရီးယားကိုတားမြစ်ထားပေမဲ့ပဲ့ထိန်3ခရုစ်မစ္စိုင်းဒုံးစမ်းသပ်တာကိုတော့တားမြစ်မထားပါဘူး။ဒီလိုစမ်းသပ်မှုတွေဟာနျူကလ িয়ার အရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုနေတဲ့အမေရိကန်နဲ့တောင်ကိုရီးယားကိုဖိအားပေးနေတယ်လို့မြင်ကြပါတယ်။အမေရိကန်၊ဂျပန်နဲ့ကိုရီးယားဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမတ်လမ်ဘတ်ကတော့အမေရိကန်ပြည်အစုအနေနဲ့မြောက်ကိုရီးယားနဲ့ဘယ်မှာမဆိုဘယ်အကြောင်းအရာပဲဖြစ်ဖြစ်ဆွေးနွေးနိုင်တယ်ဆိုပြီးတော့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ရဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုမှပြောသွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်ဆွလို့ပေါ်ဆန္ဒရှိမယ်ဆိုရင်ကြိုတင်သတ်မှတ်ချက်မထားဘဲနဲ့အလေးနက်ထားဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားကြားစီးရေးပူးပေါင်းမှုတွေကိုထောက်ပြပြီးအမေရိကန်ရဲ့ရန်လိုတဲ့မူဝါဒကိုမကျေနပ်တဲ့အကြောင်းမကြသေးခင်တုန်းကပြောဆိုခဲ့မိပါတယ်။မင်းကပြောင်းစုဘက်ကပိတ်ဆို့တန်ဆန်းမှုတွေကိုရုပ်သိမ်းပေးမယ်ဆိုရင်2015နျူကလ িয়ার သဘောတူညီချက်ပြန်လည်ရယူရေးကိစ္စဖြစ်နိုင်တယ်ဆိုပြီးတော့အီရန်နိုင်ငံသမ္မတအီဘရာဟင်ရိုင်စီကဒီသတင်းပတ်ထဲမှာပြောခဲ့ပါတယ်။
در صورتی که طرف ها آماده باشند که تحریم های ظالمانه
را اچیگا گا กบาจีตะคุลงเนี่ยปูบ้องสายเยผู้ผิดแต่อาจารย์โยยกอกเวกาละก็เลยပြောแกปิ๊บๆผิดไปแล้วจนรุจู้ซ้าနေในเคสอะไรဖြစ်ပါလေနိုင်ငံအားလုံးเนี่ยจนรุဘက်ကလေးปูบ้องสายเยตွားမဲ့အကြောင်းตํารไรซีကไรเดอร์တင်းထာလာကိုပြောပါလေအီဗန်နိုင်ငံရဲ့စီးပွားရေးအခြေအနေဆုပ်ယုပ်ကျဆင်းနေချိန်မှာသဘောထားတင်းမာတဲ့သမ္မတရိုက်စီရဲ့ပြောဆိုချက်ထွက်လာတာပါ။အီဗရလာကလေးကဗီယက်နာမှာအမေရိကန်ပြောင်စုနဲ့အီရန်အစိုးရအရာရှိတွေသဘောတူညီချက်ပြန်ပြီးတော့အသက်သွင်းဖို့တဆင့်ခံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။2015ခုနှစ်တုန်းကရခဲ့တဲ့အီဗန်နဲ့နိုင်ငံတကာသဘောတူညီချက်ကနေ2018မှာအမေရိကန်ကနှုတ်ထွက်သွားပြီးတော့အီရန်ပေါ်မှာပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းမှုခန့်သက်ချက်တွေကိုချိုးဖောက်ခဲ့ပါတယ်။အနောက်နိုင်ငံတရမန်တွေကလည်း event နဲ့ဆွေးနွေးပွဲတွေမှာမကြခင်တင်ပြတ်တွေအတွင်းထူးခြားတဲ့တိုးတက်မှုတွေရလာနိုင်တယ်ဆိုပြီးတော့ညှိနှုန်းပြောဆိုနေပါတယ်Omicron COVID မျိုးကွဲဟာကူးစက်မှုများဆန်းပေမဲ့လည်းယောဂအပြင်းထန်ခံစားရတဲ့သူအရေးအတွက်နေပါတဲ့အကြောင်းအမေရိကန်ယောဂထိန်းချုပ်ရေးနယ်ကာကွယ်ရေးတာစီဌာန CDC သုတေသီတွေကပြောပါသည်။ Omicron ပိုးကူးစက်ခံရသူတွေဆေးရုံတင်ပြီးတော့ကုသနေရတဲ့အချိန်ဟာပြင်းပြ9ရက်ခွဲလောက်သာရှိပြီးတော့ Delta တုန်းကဆိုရင်9ရက်ခွဲပြီးခဲ့တဲ့ဆောင်းရာသီကာလတုန်းကဆိုရင်10ရက်လောက်ရှိခဲ့တယ်ဆိုပြီးတော့တွေ့ရပါသည်။ယောဂအပြင်းထန်ခံစားရသူအရေးအတွက်ယောနေရတဲ့အကြောင်းရင်းကတော့ကာကွယ်ဆေးတွေအားဖြည့်စီပြီးထိုးကြတဲ့အမေရိကန်ပုံများလာတာအစောပိုင်းမှာယောဂပုကုဆက်ခံရမှုကြောင့်ခန္ဓာကိုယ်အတွင်းမှာခုခံအားစနစ်အားကောင်းလာတာတွေပါဝင်နေဆိုပြီးတော့လည်းပြောပါသည်။ဒါပေမဲ့လည်း Omicron ကူးစက်မှုတွေနဲ့ဆေးရုံတင်ပြီးတော့ကုသရတဲ့သူတွေမြင့်စင်စနစ်တွေများပြားနေတာကြောင့် American ကဆေးရုံအများပြားမှာမနိုင်မနေဖြစ်နေရပါသည်။ COVID ကြောင့်သိဆုံးမှုရေအတွက်လည်းနေ့စဉ်ပြောင်းများ2000ကျော်လောက်ရှိနေရပါ။ဂျပန်နိုင်ငံမှာဒီသင်းပတ်ထဲမှာတရက်ထဲကိုဗစ်ရောဂါကူးစက်သူပေါင်း6000ထိပထမဆုံးအကြိမ်ဆက်ရှိန်တိကူးစက်မှုတွေဖြစ်ပွားခဲ့တယ်လို့ FNN
ตั้งกุยามาเลดีเดมันนำไปมาที่เอเทมากรุณาบาร์เรสกุเซตูแต่ตั้งเรื่องจอชิเกียบิโอในสิงกุเซมุตงยันสตัยสัญญาณดูลากิอาเลพิบารีประชาชนเงามาเลดีเดมันเทมาที่เอเทตั้งเงาลงตั้งใจเนื้อโอเมครอนกุเซขยามุสัญญาณดินเดเคสุบิโอกุวินันดีเกียวกับทั้งโชยสัญญาสัญญาณนี้เรื่องชาอนามัยนิบกาจินทุกยังเกวารีถึงกับลมากุเซมุอเมียมาส่งพิเดเมย์เกมากุเซมีโอเมครอนบิซามิโอเกกุเซมูเรฮาอินเดเรนปักการเนชิ สัญญาการนั่งเล่าจ้าเซนตัวเอลูไฟเดอร์ตัวนี้แสดงเข้าเข้ามาพบจ้าทวารีนิวยอร์กนิวเจอร์ซีเพนซิลเวเนียเนี่ยแมริแลนด์ปีเนี่ยเมื่อกี้พี่อังสุมีเอวาชเนียดิสิมาเลกุสเซมูนงหรือจ้าเซนลาวารีไทยมาเลปีเนี่ยจะช่วยมารอกุสเซมูเรชินิเซชิบิโอกูเวจังเตยส่งเล่นนงเล่นเซบิโอเดนิเซบ้า เมื่อกี้ยังสู้มากกว่านี้เยอะค่ะกูสามหูน้องหนุ่ยจ้าเซนลาวารีไทยมาเลปีเนี่ยจะช่วยมารอกูสามูเรชินิเซชิบิโอกูเวจังเตยส่งเล่นนงเล่นเซบิโอเดนิเซบ้าเมื่อกี้ยังสู้มากกว่านี้เยอะค่ะกูสามหูน้องหนุ่ยจ้าเซนลาวารีไทยมาเลปีเนี่ยจะช่วยมารอกูสามูเรชินิเซชิบิโอกูเวจังเตยส่งเล่นนงเล่นเซบิโอเดนิเซบ้า ชาวมีเนียมาเลกาเวซีไม่พิมพ์ในทูบสีแกนหรือชาวบุสินซานในจีมาเบกูวิสัยสีแกนจะดูกูกังวลเรื่องชีเดสนาปยาปวยกูที่เดินไปที่มาจิมบาเกวารีทางกูวิอามาเลกูเวปูเป็นหนึ่งมือยอดจ้าอังโลยากูนายนาวบายซาดาสันยูเปปุเน่แต่ชาวกูวิสัยกันแต่ชาดูกูสันจีเนอินีเน่ใส่ใบชินจะชูกาเกดงดงบิโอสันจีสนาปยาเกจาวารี ในท่านนั้นเนี่ยจะมากระบะสีใบกับยิงกับคัมเมนทาร์ทเชยโยจานั่งเงี้ยเจ้าเนี่ยโอมิคอนโควิดมิวเกะเพียงในหัวกาเลยที่ก้าจ่าเลยพิจารณาพิเศษสุบิโอในเงี้ยนะคะงูเจี๊ยบมาเงี้ยเพื่อไอเอ็มเอฟกับดีเดนไปที่มาทุบยันนี่ต้องลาแบบสิ่งกับจะมาพบยาทาวารีในท่านนั้นเนี่ยกระบะสีใบดูดมหุ่นทองอ่ะดีเดนจะมาเลี้ยงอะไรน้องชินได้ไหมสุบิโอไอเอ็มเอฟกับคัมเมนทาร์ทว่าอินนี่ตรงอ่ะดูดมหัวกาโรงานจะมากู้ยาไก่น้องแท้เน่งจ้าต
ီနုံတွေမြင့်တက်တာငွေကြေးဖောင်းပွားမှုတွေများတာခံမှန်းထားတဲ့စီးပွားရေးနှေးကွေးမှုတွေဟာကမ္ဘာစီးပွားရေးကျဆင်းရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ IMF ကဆိုပါတယ်2021နိုဝင်ဘာကစတဲ့ Omicron COVID မျိုးကွဲပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပြန်လည်ကောင်းမွန်လာဖို့ကိုတုံ့ဆုပ်သွားတယ်ဆိုပြောလေဖော်ပြထားတာပါအမေရိကန်ရဲ့စီးပွားရေးတိုးတက်မှုနှုန်းကိုအောက်တိုဘာလအတွင်းက 5.2% ခန့်လုံးခံမှန်းခဲ့ပေမဲ့အခုခါမှာတော့ 400% နှုန်းထိပဲခံမှန်းထားပါတယ်တရုတ်နိုင်ငံနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့နှစ်ကစီးပွားရေးတိုးတက်မှုနှုန်း 8.1% ရှိခဲ့ရတာကနေဒီနှစ် 2022မှာ 4.8% အထိကျဆင်းသွားမယ်လို့ IMF ကတွက်ချက်ခံမှန်းထားပါတယ်ရှင
်တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဤတန်စင်ပြောပြခဲ့တာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတစ်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပုံများမလာအောင်နဲ့ပြည်တွင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးကမနေ့တောက်ချာနေ့မှာပြောလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ချာနေ့ကလုတ်ခဲ့တဲ့မြန်မာရေးတကပိတ်စည်းဝေးပွဲပြီးတဲ့နောက်တရုတ်တမ်မတ်ကြီးဇန်ကျုံးကသတင်းတော့တွေကိုအဲ့လိုပြောခဲ့တာပါတရုတ်တမ်မတ်ကြီးကလက်ရှိအခြေအနေမျိုးကိုလူတို့ကမနှင်းမြို့ကြပါဘူးဒါပေမဲ့အခြေအနေပေါ်ဆူလာမှာအကြမ်းဖက်မှုတွေပိုများလာမှာပြည်တွင်းစစ်ဖြစ်လာမှာကိုရှောင်ရှားတင်တယ်ဆိုတာကိုလည်းသတိထားတင်တယ်လို့ယူဆကြောင်းဒါဟာကျွန်တော်တို့အပြတ်ကင်ဆွဲထားမဲ့အဓိကရည်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှာဖြစ်ပေမဲ့လက်ခံနိုင်ပွဲကောင်းမွန်တဲ့တမတ်ချက်ရှိရမယ်လို့လည်းဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ်မတ်ကြီး James Kariuki ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးရေးကိစ္စဆွေးနွေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနောက်လမှာစည်းဝေးကြမယ်လို့အာဆီယံလက်ရှိလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့မှပြောလိုက်ပါတယ်။အာဆီယံနိုင်ငံရဲ့ဝန်ကြီးအစည်းအဝေးကိုဒီလအတွင်းကျင်းပဖို့စောပိုင်းကစီစဉ်ခဲ့ပေမဲ့ဝန်ကြီးတချို့ကတက်ရောက်ဖို့အခက်အခဲရှိခဲ့တယ်လို့ပြောခဲ့တာကြောင့်အစည်းအဝေးကိုရှေ့ဆိုင်းခဲ့တာပါ။အခုတော့ဖေဖော်ဝါရီ16ရက်နေ့18ရက်နေ့ဒီမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအစီအစဉ်ထုတ်လုပ်ရမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Holy Cape ဖတ်တို့ဖြစ်ပါတယ်။ View American အတန်ရဲ့စနေနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိ line kilometer 1925 30 နဲ့ line kilometer 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.